မြန်မာနိုင်ငံမှာကိုဗစ်ကာယောဂါကူးစက်မှုတွေတိုးလာနေတဲ့အချိန်ဒုတိယအများဆုံးဖြစ်လာတဲ့ရန်ကုန်တိုင်းအတွင်းကူးစက်မှုအန္တရာယ်ကိုကာကွယ်ထိန်းချုပ်ဖို့ကြိုးစားနေပေမယ့်စိန်ခေါ်မှုတွေလည်းရှိနေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါမကြသေးခင်သတင်းပတ်တွေကဆလို့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေရုတ်တရက်တိုးလာတဲ့အထက်မှာရခိုင်ပြည်နယ်ပြည်ရင်ရန်ကုန်တိုင်းကဒုတိယအများဆုံးဖြစ်လာပါတယ်။ကျမရင်နဲ့အောက်ဇာဝန်ကြီးဌာနရဲ့ထုတ်ပြန်ချက်တွေအရရန်ကုန်တိုင်းတွင်ပိုးရိပ်လူနာတွေထဲမှာပြည်ပကပြန်လာသူတွေရှိသလိုတကြောပြန်ပြည်တွင်ကူးစက်မှုစတင်ရာစစ်တွေကိုတွားရောက်ခဲ့မှုတွေခီးသွားရာဆိုရင်ရှိသူတွေအတီးပြူလူနာနဲ့ထိတွေ့ခဲ့လို့တဆင့်ကူးစက်ခံရသူတွေအပြင်ဘယ်ကနေကူးစက်ခံရမှန်းမသိတဲ့သူတွေပါတွေ့နေရတာပါ။ဒီလိုအခြေအနေမျိုးမှာအများပြည်သူသွားလာရေးလုပ်ငန်းတွေကလည်းတဆင့်ကူးစက်မှာကိုကာဝယ်ဖို့လိုနေတာကြောင့်နေစဉ်ခီးတဲ့တသိန်းဝန်းကျင်လောက်သုံးဆွဲနေတဲ့ YBS ရင်းနှီးတွေမှာကျူတင်ကာဝယ်ရေးညွှန်ကြားချက်တွေနဲ့အညီဆောင်ရွက်ဖို့ကြိုးပမ်းနေပေမဲ့စိန်ခေါ်မှုတွေလည်းရှိနေတယ်လို့ရန်ကုန်တိုင်းဒေသကြီးတေယူပို့ဆောင်ရေးကြီးကြပ်ကိုကဲမှုအာဏာပိုင်အဖွဲ့ YRTA ရဲ့တွဲဖက်အတွင်းရေးမှူးဦးလှအောင်ကပြောပါတယ်
။ဟိုအားလုံးကိုလည်းကျွန်တော်တို့ဘက်ကအနှူးညွတ်မြစ်တရခံနေတာက social distancing ကိစ္စပါ။ကြီးသွားလာမှုမှာမနေ့ပိုင်းရုံးစင်းချင်းရုံးတဲ့ချင်းကြက်တဲ့အတွက်ဒါလေးပေါ်မှာတော့ကျွန်တော်တို့လည်းနိုင်နေမြရင်ဒီကအကုန်ဟလာတချို့ဆိုရင်ကျွန်တော်တို့ဆဆချင်းလိလာတဲ့အနေနဲ့မစည်းတွဲလွတ်တာတွေကျွန်တော်တို့လုပ်တယ်လို့တဲ့ခါကျအလဲကောင်မှာသွားပြီးတော့ပိတ်နေပြီးတော့ရှေ့ရခီးတဲ့တွေကဒီမှတ်တိုင်မှာလူတွေစုပြီးတော့အကြာကြီးစောင့်ရတဲ့အဖြစ်တွေဖြစ်တော့တစ်ဖက်မှာဟုတ်တယ်လူလူနဲ့ဟိုတစ်ဖက်မှာသွားခိခိုက်ပြန်ရောအဲ့လူတွေဖြစ်တော့ဒီ social distancing အပိုင်းကိုတော့တတ်နိုင်သမျှရင်းဒီပေါ်မှာနေရာအကျယ်ဝန်းကြီးရှိရင်လိုက်နာပြီးတော့စီနင်းပေးကြပါလို့ကျွန်တော်လည်းမေတ္တာရခံပါတယ်။နောက်တစ်ချက်ကမတ်စီအပြည့်မနေတတ်ခြင်းဖြင့်မိမိကိုယ်လည်းကာဝယ်ပြီးပါ။နောက်မိမိရဲ့ပတ်ဝန်းကျင်ကိုလည်းကာဝယ်ပြီးပါလို့ကျွန်တော်အနေနဲ့မေတ္တာရခံပြီးတော့ပန်ကြားလိုပါတယ်ဗျ။
ထတူးလူနာတတရားလေးမှာရန်ကုန်တိုင်းအတွင်းကူးစက်ခံရသူပေါင်း58ဦးရှိနေတာပါ။အဲ့ဒီတည်းမှာဆက်ယုံလို့သားနဲ့အခြေခံလူရန်းစားအများဆုံးနေထိုင်ရာနိုင်တရာမြို့နယ်ကနှစ်ဦးလဲပါဝင်ပါတယ်။ရန်ကုန်မှာကူးစက်မှုတွေတိုးလာနေတာနဲ့အများကယောဂါနဲ့ပတ်သက်လို့ထုတ်ပြန်ထားတဲ့ညွှန်ကြားချက်တွေကိုအားလုံးလိုက်နာကြဖို့လဲကျန်းမာရေးပညာရှင်တွေကတိုက်တွန်းနေကြပါတယ်။ကိုဗစ်တိုက်ခိုက်ရာမှာစေတနာဝန်ထမ်းအဖြစ်ဆောင်ရွက်ပေးနေတဲ့ဒေါက်တာနိုင်မင်းထွတ်ကတော့ယောဂါကူးစက်မှုအန္တရာယ်ကိုကာကွယ်ဖို့ကျန်းမာရေးဆိုင်ရာညွှန်ကြားချက်တွေကိုလိုက်နာဖို့သတိပေးနေပါတယ်။
ကျွန်တော်အနေနဲ့နိုင်တရာမှာနေတဲ့ဒီတယောက်အနေနဲ့ရောဆရာဝန်တယောက်အနေနဲ့ရောသိမှုတာကတော့ဒီတိုင်းတရားကကျွန်တော်အောက်မြန်မာပြည်ရဲ့ဘုံငယ်ထွက်နေရာပဲပေါ့နော်အေရာဝတီအဲဒီနေဘုံငယ်ထွက်နေရာဖြစ်တဲ့အတွက်ကြောင့်လို့ဒီနေရာကိုပို့ပြီးတော့ဟို view site ဖြစ်နေတယ်နောက်ပြီးတော့ပြည်သူတွေအားလုံးကလည်းပူးပေါင်းပါဝင်နေကြတယ်ဘယ်လိုပူးပေါင်းပါဝင်နေကြလဲဆိုတော့ကိုယ့်ရဲ့ဆွေမျိုးပဲဖြစ်ဖြစ်တကယ်ကြီးမဖြစ်ဖြစ်မဖြစ်တော့ပါမှုလေးဆိုပြီးတော့ဟိုအိမ်မှာလက်ခံထားတာတိကျန်ထားတာမျိုးမဟုတ်ပဲနဲ့အဲဘေးကနေလည်းလာလာသက်ဆိုင်ရာအထုပ်ရေးမှုသက်ဆိုင်ရာဒေသန္တရဆေးခန်းသက်ဆိုင်ရာဆရာဝန်တွေကိုအကြောင်းကြားပြီးတော့ဘာလဲဒီဝင်ကြည့်နေပေါ့လေဆိုကျွန်တော်တို့မျက်စိနဲ့မြင်ရတာမဟုတ်ဘူးလေရနေတဲ့ဆင်ကူးဆက်တဲ့ယောဂဖြစ်တဲ့အတွက်ကြောင့်မလို့ဟိုဘယ်သူမှဘယ်သူတွေကိုကူးဆက်ခံရနိုင်လဲဆိုလူတိုင်းကကူးဆက်ခံရနိုင်တယ်။ဒါကြောင့်မလို့လူတိုင်းကအကုန်လုံးကူးပေါင်းပါဝင်ဆောင်ပြန်ပါလေ။ဟုတ်။
အင်္ဂါနေ့မနက်ပိုင်းကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံမှာကိုဗစ်တပ်ဖွဲ့အတည်ပြုလူနာ889ဦးရှိနေပြီးအများစုကတော့ရခိုင်ပြည်နယ်မှာပါ။ဒီရေကူးစက်မှုစတင်ခဲ့တဲ့ရခိုင်ပြည်နယ်မှာတော့မလို့အဲ့ရင်အိမ်ပြန်မထွက်ဖို့နဲ့ခီးသွွာလာမှုတွေကိုလည်းကန့်သတ်ထားပါတယ်ရှင်။ချစ်ပါကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။